လူဟာသေပြီးရင်နောက်ဘဝရှိကြောင်းနောက်ဘဝမှာထာဝရနှစ်နေရာတည်းကတနေရာကိုသွားရတဲ့အကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။အဲ့ဒီနေရာတွေကတော့ကောင်းကင်နိုင်ငံတော်နဲ့မရဏနိုင်ငံလို့ခေါ်တဲ့ငရဲပြည်တို့ဖြစ်ကြပါတယ်။ကောင်းကင်နိုင်ငံဆိုတာဘုရားသခင်ကျင့်ဝတ်တော်မူရာအိမ်တော်ယေရှုခရစ်တော်ကိုယုံကြည်သောသူတို့အတွက်ဘုရားသခင်ပြင်ဆင်တော်မူသောထာဝရအိမ်တော်ဖြစ်ပါတယ်။ကောင်းကင်နိုင်ငံတော်မှာအခုဘယ်သူတွေရှိကြသလဲဆိုရင်သုံးပါးတစုဘုရားဖြစ်တော်မူသောခမဲတော်ဘုရားသားတော်ဘုရားတန်ရှင်သောဝိညာဉ်တော်ဘုရားရှိတော်မူကြောင်းကရေတချေမကအတိုင်းမသိများစွာသောကောင်းကင်တော်များသေလွန်ပြီးသောယုံကြည်သူတို့ရဲ့ဝိညာဉ်များဟာကောင်းကင်နိုင်ငံမှာအခုရှိနေကြတဲ့အကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။ကောင်းကင်နိုင်ငံတော်ဟာဘာနဲ့တူသလဲဆိုရင်ကောင်းကင်နိုင်ငံတော်ဟာမျက်ရည်ကျခြင်း၊သေခြင်း၊စိတ်မသာညီးတွားခြင်း၊အော်ဟစ်ခြင်းနဲ့ပြင်ပန်းခြင်းမရှိတော့တဲ့နေရာ၊ချိန်ချင်းဘေးတစုံတစ်ခုမှမရှိတော့တဲ့နေရာ၊ဘုရားသခင်နဲ့တိုးတငယ်တော်ယေရှုခရစ်တော်ရဲ့ပလင်တော်ရှိရာနေရာဖယားဝတ်ကိုအမြဲပြုရသောနေရာဖယားသခင်မျက်နာတော်ကိုအမြဲဖုံးမြင်ရသောနေရာဖယားသခင်ဘုန်းတော်ရောင်ခြည်နဲ့ပြည့်သောနေရာညမရှိတော့တဲ့နေရာစီမီနဲ့နေရဲ့အလင်းရောင်တွေမလိုအပ်တော့တဲ့နေရာယုံကြည်သူတိုင်းစုံလင်သောဝမ်းမြောက်ခြင်းနဲ့ကဘာအဆက်ဆက်စိုးစံရမယ့်နေရာဖြစ်ပါတယ်ကောင်းကင်နိုင်ငံယေရုရှလင်မြို့တော်ရဲ့လှပပုံကိုကြောက်မြတ်အမျိုးမျိုးနဲ့ခိုင်းနှိုင်းထားပါတယ်ကောင်းကင်နိုင်ငံရဲ့မြို့တော်ဟာကြောက်မြတ်ယရနာအမျိုးမျိုးနဲ့ပြည်စုံလို့လှပနေတာမဟုတ်ဘဲဘုရားသခင်ဘုံအသရေတော်အလင်းကြောင့်လှပနေခြင်းဖြစ်တဲ့အကြောင်းဗျာဒိတ်ကျမ်းအခန်း21မှာအတိအလင်းဖော်ပြထားပါတယ်။ကောင်းကင်နိုင်ငံတော်မှာဘသူတွေသွားကြမှာလဲ။ယေရှုဖုရားကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံသောသူတို့သာကောင်းကင်နိုင်ငံတော်ကိုဝင်ရမယ့်အကြောင်းသခင်ယေရှုဖုရားကအခုလိုမိန့်တော်မူပါတယ်။ငါဒီလန်းခီးဖြစ်ဤတမာတရားလည်းဖြစ်ဤအသက်လည်းဖြစ်ဤငါကိုအမိမပြုတ်လင်အဘယ်သူမျှခမဲတော်ထံသို့မရောက်ရလို့တွေ့ရပါတယ်ယေရှုကိုအမိပြုတ်ခြင်းဆိုဒီမှာလူတို့အပြစ်ကြောင့်လဝကတိုင်မှာယေရှုအသေးခံတာဟာမိတ်ဆွေရဲ့အပြစ်ကြွေးရှိသမျှကိုဆက်ပေးခြင်းအတွက်ဖြစ်တယ်ဆိုတာကိုမိတ်ဆွေကိုယ်တိုင်စိတ်နှလုံးအကျွမ်းမဲ့ယုံကြည်လက်ခံခြင်းကိုဆိုလိုပါတယ်မရဏနိုင်ငံတို့မဟုတ်ငရဲပြည်ဆိုတာဘာလဲမရဏနိုင်ငံဆိုတာစာရမဏေနဲ့သူ့ရဲ့တမန်များကိုထာဝရအပြစ်ဒဏ်ပေးဖို့ဘုရားသခင်ပြင်ဆင်သောနေရာယေရှုဘုရားကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ငင်းပယ်သောသူတိုင်းနောင်ဘဝသွားရမယ့်နေရာဖြစ်တဲ့အကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်ငရဲပြည်ဟာဘာနဲ့တူသလဲငရဲပြည်ဆိုတာတတိလက်ချင်းမရှိအဆုံးမရှိကဘာအဆက်ဆက်ပြင်းစွာသောဝေဒနာကိုခံရတဲ့နေရာဖြစ်တဲ့အကြောင်းယေရှုဖုရားကအခုလိုမိန့်တော်မူပါတယ်။ငိုကြွေးခြင်းအံသွားခဲ့ခြင်းချင်းရှိရမီးဘူး။ထာဝရမီးမငိမ့်နိုင်သောမီးပိုးမတိမိမငိမ့်ရနေရာဖြစ်တဲ့အကြောင်းတွေ့ရပါတယ်။ဒါအပြင်ငရဲပြည်ဟာအခွင့်အရေးအလုံးဆုံးရှုံးရနေရာထွက်ပေါက်လုံးဝမရှိတော့တဲ့နေရာဖြစ်တဲ့အကြောင်းလူကာခရစ်ဝင်ကျမ်းအခန်း16အငယ်19ကနေ31မှာအတိအလင်းမြင်တွေ့ရပါတယ်။ငရဲပြည်မှာဘသူတွေသွားကြမှာလဲ။စာရမဏေနဲ့သူ့ရဲ့တမန်များကယ်တင်ရှင်ယေရှုဖခင်ကိုညှင်းပယ်သောသူအားလုံးငရဲပြည်ကိုသွားရမှာဖြစ်တယ်လို့ဖခင်သခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။တည်လွန်ပြီးသောမယုံကြည်သူတို့ရဲ့ဝိညာဉ်များဟာငရဲပြည်မှာအခုပြင်းစွာသောဝေဒနာကိုခံလျက်ရှိနေကြတဲ့အကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာဆိုဒီမှာဘုရားသခင်ကိုယ်တော်တိုင်ရွေးချယ်တော်မူသောလူအယောက်ပေါင်း40ရုပ်ကဘုရားသခင်စကားတော်ကိုတန့်ရှင်းသောဝိညာဉ်တော်ဘုရားရဲ့တိုက်တွန်းတော်မူသည့်အတိုင်းရေးသားခဲ့ကြတာဖြစ်ပါတယ်တမန်ကျမ်းစာဟာလူတိုင်းအတွက်ဘုရားသခင်နှုတ်ကပတ်တရားတော်ဖြစ်ပါတယ်ယေရှုဖခင်ကထိုကျမ်းစာပြင်ငါဤသက်သေဖြစ်၏လို့မိန့်တော်မူပြီးတမန်ကျမ်းစာကိုပြည့်စုံစေဖို့ဒီလောကကိုကြွလာတော်မူတဲ့အကြောင်းမိန့်တော်မူပါတယ်လူသားတိအဖြစ်ကိုယေရှုခံယူတော်မူခြင်းလူတို့အဖြစ်ကြောင့် ကားတိုင်းမှာအသေးခံတော်မူပြီးသုံးရက်မြောက်သောနေ့မှာသေခြင်းကိုအောင်မြင်ပြီးရှင်ပြန်ထမြောက်တော်မူခဲ့ခြင်းတွေဟာယေရှုကမိမိအကြောင်းတမန်ကျမ်းစာမှာကြိုတင်ရေးသားဖော်ပြချက်တွေကိုပြည့်စုံစေခဲ့ခြင်းဖြစ်ပါတယ်အနာဂတ်မှာယေရှုဖခင်ပြည့်စုံစေမယ့်အရာများကိုလည်းတမန်ကျမ်းစာမှာကြိုတင်ရေးသားဖော်ပြထားပါတယ်ယေရှုဖခင်ဟာတရားစီရင်ဖို့ဒီလောကကိုဒုတိယအကြိမ်ကြွလာမှာဖြစ်ပြီးစာရမာဏနဲ့သူ့ရဲ့တမန်များယေရှုဖခင်ကိုမယုံကြည်တဲ့သူအားလုံးတို့ကိုငရဲမိအိမ်ထဲမှာချပစ်မှာဖြစ်ပြီးသူတို့ဟာကဘာအဆက်ဆက်ပြင်းစွာသောဝေဒနာကိုခံရကြမှာဖြစ်တဲ့အကြောင်းဒီကဘာမိကြီးနဲ့မိဘမှာရှိတဲ့အရာများမိုးကောင်းကင်နဲ့ကြယ်များတို့ကိုလည်းမိနဲ့အကုန်လုံးလောင်ကျွမ်းစေမှာဖြစ်ပြီးကကဘာကုံဆုံးသွားမှာဖြစ်တဲ့အကြောင်းဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်ကကဘာကုံဆုံးပြီးတဲ့နောက်ကောင်းကင်နိုင်ငံတော်နဲ့ငရဲဘီကလွဲရင်အခြားကဘာအခြားနေရာတွေရှိတော့မှာမဟုတ်ဘူးယေရှုဖယားကိုယုံကြည်သူတိုင်းကောင်းကင်သစ်နဲ့မြေကြီးသစ်လို့ခေါ်တဲ့ကောင်းကင်နိုင်ငံတော်မှာဖယားသခင်နဲ့အတူထာဝစဉ်စိုးစားရမှာဖြစ်ပြီးယေရှုဖခင်ကိုညှင်းပယ်သူတိုင်းမရဏနိုင်ငံလို့ခေါ်တဲ့ငရဲပြည်မှာစာရမာဏနဲ့အတူကဘာအဆက်ဆက်ပြင်းစွာသောဝေဒနာကိုခံရမှာဖြစ်ပါတယ်ဒီအကြောင်းအရာဟာမာယွင်းလွဲချော်ခြင်းလုံးဝမရှိတဲ့တမန်ကျမ်းစာတွေကယေရှုဖခင်ရဲ့မိန့်တော်မူချက်ဖြစ်ပါတယ်တမန်ကျမ်းစာမှာမာယွင်းတဲ့ရေးသားဖော်ပြချက်တွေရှိခဲ့မယ်ဆိုရင်ယေရှုဖခင်ဒီလောကမှာသက်ရှိထင်ရှားရှိစဉ်တုန်းကပြင်ဆင်ခဲ့မှာဖြစ်ပါတယ်သို့သောတမကျမ်းစာတွေကဘယ်စကားလုံးကိုမှပြင်ဆင်တော်မူခြင်းမပြုခဲ့ပါဘူး။ဒါကြောင့်တမကျမ်းစာဟာမှုတာနဲ့ကင်းစင်တဲ့ဘုရားသခင်စကားတော်ဖြစ်တဲ့အကြောင်းကျွန်တော်တို့ယုံကြည်စိတ်ချနိုင်ပါတယ်။လူဟာသေပြီးရင်နောက်ဘဝရှိတယ်။နောက်ဘဝမှာထာဝရနှစ်နေရာတွေကတနေရာကိုသွားရတယ်။အခြားနေရာမရှိဘူးဆိုတာလူတိုင်းအတွက်ဘုရားသခင်နှုတ်ကပတ်တော်တတိပေးချက်ဖြစ်ပါတယ်။ထာဝရငရဲမိအိမ်ကနေလွတ်မြောက်ရလမ်းအကြောင်းကိုဆက်ပြီးတော့လေ့လာကြရအောင်။ဖယားသခင်ကလူတိုင်းကိုငရဲမိအိမ်ထဲမှာချပစ်ဖို့အလိုတော်မရှိပါဘူး။ဒါကြောင့်လူတိုင်းအတွက်ငရဲမိအိမ်မှလွတ်မြောက်ရလမ်းကိုဖယားသခင်ပြင်ဆင်တော်မူပါတယ်။လူတိုင်းအတွက်ထာဝရငရဲမိအိမ်မှလွတ်မြောက်ရလမ်းတစ်လမ်းပဲရှိပါတယ်။အဲဒီလမ်းကတော့အပြစ်ရှိတဲ့လူတို့ရဲ့အပြစ်ကိုဖြေသောယေရှုခရစ်တော်ကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံခြင်းဖြစ်ပါတယ်အခြားလမ်းမရှိဘူးဘာဖြစ်လို့လဲဆိုရင်လူတိုင်းမွေးရပါအပြစ်ပြေစနဲ့မွေးဖွားလာကြတဲ့အတွေ့လူတိုင်းအပြစ်လောက်ကြပါတယ်အပြစ်ရှိတဲ့သူတိုင်းခံရမယ့်အပြစ်ဒဏ်ကတော့သေခြင်းဆိုတဲ့ထာဝရငရဲမြင့်အိုင်ဖြစ်တယ်လို့ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်အပြစ်ဆိုတာဘုရားသခင်ပြည့်ညတ်တော်လွန်ကျိုးခြင်းကိုအပြစ်လို့ခေါ်ပါတယ်လူအသက်ကိုမတတ်နဲ့လို့ဖယားသခင်ပြင်ညတ်ထားပါတယ်။ကံသုံးပါးစလုံးနဲ့စောင့်ထမ်းရမှာဖြစ်ပါတယ်။ကာယကံနဲ့လူအသက်ကိုမိတ်ဆွေမတတ်ရင်လေလူကိုအထောက်မတန်အမျက်ထွက်ခြင်းကျိန်ဆဲခြင်းတွေကိုပြုရင်မနောကံဝစီကံနဲ့ဖယားသခင်ရှေ့တော်မှာလူအသက်ကိုတတ်တဲ့အမှုနဲ့မိတ်ဆွေမလွတ်ဘူး။ပြင်ညတ်တိကျမ်းထဲမှာပြင်ညတ်တော်ပေါင်း613ခုရှိပါသေးတယ်။ပြင်ညတ်တော်တစ်ခုကိုလွန်ကျူးရင်ပြညတ်တော်အလုံးစုံကိုလွန်ကျိုးတဲ့အပြစ်ရှိတယ်လို့ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာပြောထားပါတယ်။ဒါကြောင့်အပြစ်တစ်ခုကိုလှုပ်ရင်ငရဲကြဖို့ယာနှုံးပြီးသေချာသွားပြီဖြစ်ပါတယ်။အပြစ်ရှိတဲ့လူတို့ရဲ့ကုသကောင်းမှုတွေဟာလဲတန့်ရှင်းတော်မူသောဘုရားသခင်ရှေ့တော်မှာအလွန်ညစ်ပတ်တဲ့အဝတ်စုံနဲ့တူတဲ့အကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။လောကီလူသားတိုင်းမွေးရပါအပြစ်ပြေစပါလေရဲ့မွေးဖွာလာကြတဲ့အတွေ့လူတိုင်းအပြစ်လောက်ကြတယ်လူဟာမိမိရဲ့မွေးရပါအပြစ်ပြေစကိုမပြောင်းနိုင်ပါဘူးဒါကြောင့်လူဟာမိမိကိုမိမိအပြစ်ကင်းစင်အောင်မလုပ်နိုင်တဲ့သူဖြစ်လို့အပြစ်နဲ့အပြစ်ဒဏ်ငရဲမိအိုင်ကနေကယ်တင်ဖို့လူအပ်တဲ့သူဖြစ်ပါတယ်ဒါကြောင့်အပြစ်ရှိတဲ့လူတို့ကိုကယ်တင်ဖို့ရန်အတွက်ယေရှုဒီလောကကိုကြွလာခဲ့ခြင်းဖြစ်ပါတယ်ယေရှုခရစ်တော်ဟာအစအဦး၌ရှိတော်မူသောဖခင်ဖြစ်ပါれအပြစ်ရှိတဲ့လူတို့ကိုကယ်တင်ဖို့ရန်အတွဲအပြုကညာမာရိဝန်းထဲမှာလူစားတိအဖြစ်ကိုခံယူခဲ့ပါれတာမန်လူတွေလိုမွေးဖွားလာခဲ့ပြီမဲ့ လူမိဘတို့ရဲ့အသွေးအသားအဖြစ်မဟုတ်ဘဲတန်ရှင်သောဝိညာဉ်တော်ဖခင်အဖြစ်ပရိသတ်တွေယူပြီးတန်ရှင်စွာဖွားမြင်ခဲ့ခြင်းဖြစ်ပါတယ်သတ်တော်33နှစ်မှာလူသားအားလုံးခံရမယ့်အပြစ်တရား၏အခသေခြင်းကိုလဝကတိုင်မှာလူတို့ရဲ့ကိုယ်စားခံခဲ့ပါတယ်သေလွန်ပြီးသုံးရမြောက်သောနေ့မှာသေခြင်းကိုအောင်မြင်ပြီးထမြောက်တော်မူခဲ့ပါတယ်ယနေ့ယေရှုအသက်ရှင်လျက်ရှိပြီးလူတို့ကိုအခုလိုဖိတ်ခေါ်နေပါတယ်ငါအမှန်အကန်ဆိုသည်ကငါကိုယုံကြည်သောသူသည်ထာဝရအသက်ကိုရ၏လို့တွေးရပါတယ်ယေရှုဖခင်ကိုယုံကြည်ခြင်းဆိုတာလဝကတိုင်မှာယေရှုအသေးခံတာဟာမိတ်ဆွေရဲ့အပြစ်ကျွေးရှိသမျှကိုဆက်ပေးခြင်းဖြစ်တယ်ဆိုတာမိတ်ဆွေကိုယ်တိုင်စိတ်နှလုံးအကျွမ်းမဲ့ယုံကြည်လက်ခံခြင်းဖြစ်ပါတယ်မိတ်ဆွေနောင်ဘဝအတွက်စိတ်ချပြီလားဒီနေ့သို့မဟုတ်ဒီညမိတ်ဆွေတည်သွားရင်ထာဝရနှစ်နေရာတဲကဘယ်နေရာကိုရောက်သွားမှာလဲယေရှုခရစ်တော်ကိုယုံကြည်လက်ခံခြင်းမရှိဘဲတည်သွားရင်မိတ်ဆွေရောက်သွားမဲ့နေရာဟာထာဝရငရဲမိအိမ်ဖြစ်တဲ့အကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာအားဖြင့်ဘုရားသခင်တတိပေးထားပြီးပါပြီ။မိတ်ဆွေကိုထာဝရငရဲမိအိမ်ထဲမှာချပစ်ဖို့ဘုရားသခင်အလိုတော်မရှိပါဘူး။ဒါကြောင့်မိတ်ဆွေလွန်ကျူးခဲ့တဲ့အပြစ်အလုံးကိုဖြေဖို့တားတော်ယေရှုခရစ်တော်ကိုဒီလောကမှာဆေလွတ်တော်မူခဲ့ခြင်းဖြစ်ပါတယ်။လဝကတိုင်မှာယေရှုအသေးခံတာဟာမိတ်ဆွေရဲ့အပြစ်ကျွေးရှိသမျှကိုဆက်ပေးခြင်းဖြစ်တယ်ဆိုတာယုံကြည်လက်ခံရင်ထာဝရငရဲမိအိမ်ကနေကယ်တင်ခြင်းခံရမှာဖြစ်ပါတယ်။ဘုရားသခင်မခွန့်လွှတ်နိုင်တဲ့အပြစ်ဆိုတာမရှိပါဘူး။ယေရှုကသာကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံရင်မိတ်ဆွေရဲ့အပြစ်အလုံးကိုဘုရားသခင်လွတ်တော်မူမှာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုရင်မိတ်ဆွေရဲ့အပြစ်ကျွေးရှိသမျှကိုယေရှုကလဝါကတိုင်မှာအသေးခံစဉ်ဆက်ပေးခဲ့ပြီဖြစ်ပါတယ်။လူတိုင်းအပြစ်ငရဲမှလွတ်မြောက်ပြီးကောင်းကင်နိုင်ငံတော်ကိုဝင်ရဖို့တခုတည်းသောဖခင်သခင်တောင်းဆိုချက်မှာယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံခြင်းဖြစ်ပါတယ်။ယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်တခါမှယုံကြည်လက်ခံခြင်းမရှိသေးရင်စန့်တော့လည်းမကွေးမီ၊ကွေးတော့လည်းမစန့်မီအခုယုံကြည်လက်ခံပါလို့ကျွန်တော်မြစ်တာနဲ့တိုက်တွန်းခြင်းပါတယ်။ဆုတောင်းခြင်းဖြင့်အခုယုံကြည်လက်ခံနိုင်ပါတယ်။လဝကတိုင်မှာယေရှုအသေးခံတာမိတ်ဆွေအတွက်ဖြစ်တယ်ဆိုတာစိတ်နှလုံးအကျွမ်းမဲ့ယုံကြည်ပါ။နောင်တနှလုံးသားနဲ့ယေရှုထံလာပြီးမိတ်ဆွေရဲ့အပြစ်အလုံးကိုခွင့်လွှတ်ဖို့တောင်းလျှောက်ပါ။မိတ်ဆွေရဲ့စိတ်နှလုံးထဲမှာယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ဂိမ်းဝတ်ဖို့ခေါ်ဖိတ်လက်ခံပါ။စိတ်နှလုံးအကျွမ်းမဲ့တောင်းလျှောက်ရင်ကယ်တင်ခြင်းခံရမှာဖြစ်ပါတယ်။နားစင်နေတဲ့မိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။